ထိုင်းနိုင်ငံမှာလူပေါင်း85ဦးသေဆုံးခဲ့တာကြောင့်လူသိများတဲ့တောက်ပိုင်းအစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုအတွက်ထိုင်းစစ်အရာရှိ9ဦးပေါ်ဆွဲချက်တင်ထားတာကိုထိုင်းတရားရုံးကတရားဝင်ပယ်ဖြတ်လိုက်တာကြောင့်အသက်ရှင်ကျန်သူတွေနဲ့သေဆုံးသူမိသားစုတွေရဲ့တရားမျှတမှုရရှိရေးမျှော်လင့်ချက်တွေအဆုံးသတ်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်20 2004ခုနှစ်အောက်တိုဘာလ25ရက်နေ့ကတောက်ပိုင်းခရိုင်ရဲစခန်းရှိမှာဆန္ဒပြသူတွေကိုပြစ်ခတ်နေနေခဲ့မှုကြောင့်လူ9ဦးသေဆုံးခဲ့ပြီးတော့ပြစ်ခတ်မှုအတွင်းလူပေါင်း88ဦးကိုထရက်ကားနောက်မှာလက်ပြန်ကျူးတုပ်ကမှောက်ရနေထားနဲ့ဖမ်းဆီးခဲ့တဲ့အတွက်အသက်ရှူကျက်ပြီးတော့သေဆုံးခဲ့ရတာပေါ့အမှုနှစ်ပတ်သက်လို့2012ခုနှစ်မှာအစိုးရကတောင်းပန်မှုတွေနဲ့ရော်ကြီးတွေပေးခဲ့ပေမဲ့ဒီနှစ်ဩဂုတ်လအထိတာဝန်ရှိသူတွေကိုဆွဲချက်မတင်ခဲ့ပါဘူးအမှုနှစ်ပတ်သက်လို့အကြီးတန်းစစ်အရာရှိတချို့အပါအဝင်အရာရှိ9ယောက်ကိုဖမ်းဝရမ်းထုတ်ခဲ့ပေမဲ့နှစ်ပေါင်း20ကြာမှတရားစွဲဆိုအရေးယူပိုင်ခွင့်တတ်တန်းကုံဆုံးတဲ့အချိန်ထိတိမ်းရှောင်နေခဲ့ကြတာပေါ့ရည်ယူခွင့်ရှိတဲ့တပ်တန်းပြည့်တဲ့အထိဖမ်းဆီးနိုင်ခြင်းမရှိတာကြောင့်အမှုကိုအပီးတန်ပိတ်သိမ်းလိုက်ကြောင်းတောင်ပိုင်းနာတော်သူဝတ်တရားရုံးကဒီကနေ့ပဲကြေညာခဲ့တာပါမွတ်စလင်များစုနေထိုင်ရာထိုင်းနိုင်ငံတောင်ပိုင်းကခွဲထွက်ရေးလိုလားသူတွေနဲ့အစိုးရတပ်ဖွဲ့တွေဂျာပရီပခ္ခတွေမှာကျူးလွန်ခဲ့တဲ့အမှုတွေအတွက်အရေးမယူနိုင်ခဲ့တဲ့အထဲမှာအခုအမှုဟာလည်းအထင်ရှားဖြစ်ခဲ့ပါတယ်နေနာသူတွေရဲ့မိသားစုတွေနဲ့လူမြောက်လာသူတွေကတော့ဒီဖြစ်ရဆိုး20ပြည့်တဲ့တောက်ကြနေ့ကတရားမျှတမှုရရှိဖို့အတွက်တောင်းဆိုတဲ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်ခင်ဗျာ